Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဧပြီလ9ရက်စနေနေ့မနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါယူကရိန်းအရှေ့ဘက်ခြမ်းကိုဒုံးကျည်တွေနဲ့တိုက်ခတ်မှုကိုလုံးဝလက်မခံနိုင်ဘူးလို့ကုလသမဂ္ဂကပြောကြပါတယ်ရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက် S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုစလိုဗက်ကီးယားကနေယူကရိန်းကိုပေးအပ်ခဲ့ပါတယ်တခါထိုင်းမှုရေးရာဇာတူဦးကိုမြန်မာရဲတပ်ဖွဲ့ကဖမ်းပြီးထိုင်းကိုပြန်ဖို့ပါတယ်အဲ့လိုသတင်းတွေတင်ပြအပြီးမှာတော့သတင်းပေးပို့ချက်တစ်ပုဒ်မှာနားဆင်ရမှာက
အချိန်နဲ့ချစ်ကောင်စီရလို့ပန်ချာမှာမြေအကျော်မိသားရှိတယ်အဲ့ဒီအမီးမားပါပဲ BDM နဲ့ကျေရည်တယ်
ကချင်ပြည်နယ်ပူတာအိုဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံ KIA PDF တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့နောက်ဆက်တွဲရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်တခါဒီတန်တွဲကငပလီကန်းကြီးကိုဒီတကြံကာလမှာပြည်သူတွေဘယ်လိုမျိုးစီကားစွာရောက်ရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံဘိုးကျော်တို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူတာယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံနေပစ်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိတယ်လို့ဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်
The strike on the Kramatorsk railway station in eastern Ukraine today which killed and injured scores of civilians waiting to be
Kramatorsk ဘူတာယုံမှာတောက်တန်နေတိုက်ခတ်တိုက်ခိုက်မှုအတွင်းအရသာထိခိုက်တေဆုံးမှုတွေရှိနေပြီးအမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအပါအဝင်တေဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိနေပြီးသူတို့ကိုကယ်ထုတ်ဖို့အတွက်စောင့်နေရတဲ့အပြင်တခြားအရသာတွေနဲ့အရက်ဖက်အဆောက်အုံတွေကိုပါအတိုက်ခိုက်ခံရတာတွေကလုံးဝလက်သင့်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျရစ်ကတောက်ကြံနေရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြန်ရဆိုင်ဖို့အတွက်အတွင်းမှုချုပ်အန်တိုနီဂူတရက်စ်ကတောင်းဆိုလိုက်ကြောင်းလည်းပြောပါတယ်ယူကရိန်းအရှေ့ဘက်ကနေဘေးလွတ်ထွက်ပြေးဖို့ဒေသခံတွေတုံးနေတဲ့ဒီဘူတာယုံကိုမစ်ဆိုင်းဒုံး20နဲ့တိုက်ခိုက်ခံရတာဖြစ်ပြီးဒီတိုက်ခိုက်မှုမှာကလေးငယ်9ဦးအပါအဝင်လူပေါင်း50တေဆုံးခဲ့ရတယ်လို့ဗူဒာယုံတာဝန်ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုရုရှားတွေလှုပ်ဆောင်တာလို့ယူကရိန်းအရာရှိတွေကပြောပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကသူတို့မလုပ်ကြောင်းညှင်းဆုပ်ပြီးဒါဟာယူကရိန်းဘက်ကရန်စမှုလို့ပြောပါတယ်။ဒါအပြင်တိုက်ခိုက်ရမှာတုံးတဲ့ဒုံးကျည် Tochka U ဟာယူကရိန်းတပ်တွေတုံးတဲ့လက်နက်ဖြစ်ပြီးဒီဗူဒာယုံကိုရုရှားတပ်တွေဘက်ကပစ်ခတ်တာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းကာကွယ်ရေးဆိုင်ရာ website defense blog ကတော့ယူကရိန်းကိုကျူးကျော်ဖို့ဆစ်လွတ်တဲ့စစ်ရင်တန်းတွေထဲမှာဒီလက်နက်တွေတဲသွားတာကိုဓာတ်ပုံတွေမှာတွေ့ရတယ်လို့ Matchla 37ကဖော်ပြထားတာပါရုရှားသမ္မတ Vladimir Putin နဲ့နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ကိုစစ်ရာဇဝတ်ခုံရုံးတင်ဖို့အတွက် Germany သမ္မတ Frank Walter Steinmeier ကတောင်းဆိုလိုက်တယ်လို့သမ္မတ Steinmeier ရဲ့ပြောကြားချက်ကိုကိုးကားပြီး Germany နိုင်ငံက Der Spiegel Magazine ကဖော်ပြလိုက်ပါတယ်ယူကရိန်းနိုင်ငံကအစ်စ်ရာဇဝတ်မှုတွေအတွက်တာဝန်ရှိသူဘယ်သူမှဆိုရုံးတော်မှာရှင်းလင်းတင်ပြရမှာဖြစ်ကြောင်းလဲဒက်စပီဂယ်ရဲ့တွစ်ဆုံမင်းမြန်ကမ်းမှာသမ္မတကပြောခဲ့တာပါဒီထဲမှာစစ်သားတွေပါဝင်တယ်လို့စစ်တပ်အကြီးအကဲတပ်မှုတွေပါပါဝင်တဲ့အပြင်နိုင်ငံရေးအရာတာဝန်ရှိသူတွေပါပါဝင်ကြောင်းလည်းပြောပါတယ်ယူကရိန်းအစိုးရကတော့ရုရှားဟာလူမျိုးရုံးတပ်ဖြတ်မှုနဲ့အစ်စ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆဲထားတာပါယူကရိန်းနိုင်ငံကီယက်ဖ်မြို့တော်နာကဘူချာမြို့ကလေးမှာအရက်သားတွေကိုရုရှားတပ်တွေတပ်ဖြတ်ခဲ့တဲ့ဆိုရက်အနောက်နိုင်ငံတွေရဲ့ဆွဆဲချက်တွေဟာရုရှားစစ်တပ်ကိုတိုက်ခါချဖို့အတွက်ဆိုးရတဲ့လှုပ်ရှားမှုတစ်ခုသာဖြစ်ပြီးဒါဟာအနောက်နိုင်ငံတွေကနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်နိုင်အောင်လှုပ်ဆောင်တာသာဖြစ်ကြောင်းရုရှားအစိုးရကအင်ကာနေကတုံ့ပြန်ထားပါတယ်ရုရှားရဲ့အကြမ်းဖက်တိုက်ခတ်မှုရန်ကိုယူကရိန်းခုခံကာကွယ်ရမှာအထောက်အကူဖြစ်စေဖို့အတွက်သူ့ရဲ့ S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုယူကရိန်းကိုပေးအပ်ခဲ့တယ်လို့ ဆလိုဗက်ကီးယားဝန်ကြီးချုပ်အက်ဒဝတ်ဟဲဂါကတောက်ကြနေမှာပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံနေရတာအခုဆိုနှစ်လတည်းရောက်လာပြီဖြစ်တဲ့ယူကရိန်းကရုရှားစစ်တပ်ကိုပြန်ပြီးခုခံဖို့အတွက်သူ့ကိုလေကြောင်းကာကွယ်ရေးဆိုင်ရာစစ်ကရီယာအကူအညီပေးဖို့အနောက်နိုင်ငံတွေကိုပန်ကြားနေတာဖြစ်ပါတယ်ရုရှားတပ်တွေရဲ့လက်နက်အားကိုးနဲ့တိုက်ခိုက်နေတာတွေကိုခုခံကာကွယ်ရမှာအကူအညီပေးဖို့အတွက်ရုရှားရဲ့ပန်ကြားမှုကြောင့် S-300 လေကြောင်းကာကွယ်ရေးစနစ်ကိုစလိုဗက်ကီးယားကပေးရခဲ့တယ်လို့ဝန်ကြီးချုပ်ကအီးမေးလ်နဲ့ကြေညာချက်ထုတ်ပြန်အတည်ပြုပေးခဲ့ပါတယ်တောက်ချန်နေမှာယူကရိန်းနိုင်ငံကီယက်ကိုတွားရောက်ခဲ့တဲ့ဝန်ကြီးချုပ်ဟေဂါကသူ့ရဲ့ကာကွယ်ရေးခံရဟာလုံခြုံစိတ်ချအောင်လည်းပြောပါတယ်ဆလိုဗက်ကီးယားနိုင်ငံဟာ1993ခုနှစ်ချိုက်ကိုစလိုဗက်ကီးယားကနေခွဲထွက်ခဲ့ပြီးတဲ့နောက်ရုရှားလို S-300 လေကြောင်းကာကွယ်ရေးစနစ်ကိုတုံးနေတဲ့နေတိုးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ကမ္ဘာစားတောက်ကုန်ဈေးနှုန်းအညွန့်ကိန်း FBI ဟာဖေဗရူလာကနေမတ်လအတွင်း 12.6 ရာခိုင်နှုန်းထိစံချိန်တင်ထိုးတက်သွားခဲ့ပြီးယူကရိန်းမှာစစ်ဖြစ်နေတာနဲ့ဒဇိတပိုင်းပတ်သက်နေတယ်လို့ FAO ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကတောက်ချာနေမှာပြောပါတယ်။ဂျုံနဲ့အသီးနှံကရတဲ့စီလိုအဓိကအထားစားတဲ့အစားအစာတွေကလည်းဈေးထက်ပြီးတက်လာတဲ့အတွက်ကမ္ဘာတစ်လောကစားသုံးသူတွေအထူးသဖြင့်ဆင်းရဲသူလူရန်းစားအတွက်စားတောက်ကုန်ဈေးနှုန်းအမတန်ကြီးထွားလာစေတယ်လို့ညွှန်ကြားရေးမှူးချုပ်ကူတုံကျူးက FAO အစည်းအဝေးမှာပြောပါတယ် FBI စားတောက်ကုန်အညွှန်းကိန်းကိုနှံစားပင်ထွက်အစားအစာတွေအပင်ကရတဲ့စီရီအသားနုဒရပစ္စည်းနဲ့တရားဈေးနှုန်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်1990မှာစတင်ပြဋ္ဌာန်းခဲ့တာပါဒီစားတောက်ကုန်တွေဟာတစ်ချိန်လုံးဈေးတက်နေတာတွေ့ရတယ်လို့ FAO ကုန်သွယ်ရေးနဲ့ဈေးကွက်ဆိုင်ရာဌာနအကြီးအကဲကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိ524kHz 12.13 540kHz 0413 551kHz 5809နဲ့လိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဒုတိယအုပ်ချုပ်ရေးအရာရှိ Isabel Coleman တို့တောက်ကြနေတဲ့ကအမေရိကန်ပြည်ထောင်စုမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံကလက်ရှိပဋိပက္ခတွေဖြည့်ရှင်းနိုင်ရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ USAID ကထုတ်ပြန်ကြေညာခဲ့ပါတယ် USAID ရဲ့ဒုတိယအကြီးအကဲက NUG အပါအဝင်မြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုထောက်ခံအားပေးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူယက်တီပါကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေနဲ့ငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ဒီမိုကရေစီလိုလားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ဆိုးဝါးတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အေးအေးယူသွားဖို့ကိုလည်းယက်တီပါကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ NUG ကိုတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်အပေါင်းအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံအတော်များများကတော့မြမအရေးဖြစ်ရှင်းဖို့ NUG နဲ့တွဲဆုံဆွေးနွေးတာတွေလုပ်လို့ရှိပါတယ်။မူရစေဝါမောင်ခိုမှုနဲ့ထိုင်းနိုင်ငံကအလို့ရှိနေတဲ့တဝါချိုင်းကိုမြမရဲတပ်ဖွဲ့ကတောက်ကြနေမှာထိုင်းနိုင်ငံတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်ပါတယ်။ဘန်လိုင်ခေါ်တဝါချိုင်းဟာထိုင်းနိုင်ငံဘက်မှမူရစေဝါရောင်းမှုနဲ့အခြားရာဇဝတ်မှုတွေကိုကျူးလွန်ပြီးမြန်မာနိုင်ငံတာချီလိမ့်မှာပုံအောင်နေခဲ့တာဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းမှာဖော်ပြထားပါတယ်။သူဟာထိုင်းနိုင်ငံမှာမူရစေဝါနဲ့ငွေကြေးခွာခြားမှုအဓိကဆွဲချက်နှစ်ခုနဲ့တရားစွဲဆိုခံထားရသူဖြစ်တယ်လို့တာချီလိမ့်နဲ့မဲဆိုင်နယ်စပ်ခိတ်မှာလက်လွဲယူခဲ့တဲ့ထိုင်းရဲတပ်ဖွဲ့အရာရှိရဲဒုတိယဗိုလ်ချုပ်ကြီးစရာယွတ်ကပြောဆိုခဲ့ပါတယ်။မူရရာဇာတဝါချိုင်းဟာ2020ခုနှစ်တုန်းကပထမတစ်ချိန်မြန်မာနိုင်ငံဘက်မှအဖမ်းခံခဲ့ရပြီးထိုင်းနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးအပ်ခံခဲ့ရပါတယ်။ဒါပေမဲ့ထိုင်းအချုပ်အခန်းအတွင်း14ရက်သာနေထိုင်ခဲ့ရပြီးပြန်လည်ထွက်ပြေးလွတ်မြောက်ကာမြန်မာနိုင်ငံဘက်ကိုပြန်လာခဲ့တာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကိုအယုံကြည်မရှိအဆိုတင်သွင်းပြီးဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဆောင်ခွင့်ပြုမပြုစနေနေ့မှာပါကစ္စတန်လွှတ်တော်ကိုခေါ်ယူပြီးမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဝင်ကြီးချုပ်အင်မရန်ခန်အပေါ်မဲခွဲဆုံးဖြတ်ဖို့ကို ပါကစ္စတန်တရားရုံးချုပ်ကကြာတာပတင်းတွေတုန်းကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ
်ဂျိုစူပရီမ်ကော့ကဖက်စလာယာ
တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်ကျွန်တော်စိတ်ပြတ်မိပါတယ်ဒါပေမဲ့ပါကစ္စတန်တရားစီရင်ရေးနဲ့တရားရုံးချုပ်ကိုလေးစားတယ်ဆိုတာရှင်းရှင်းလင်းလင်းသိစေလိုပါတယ်လို့ဝန်ကြီးချုပ်ခန်ကပြောဆိုသွားတာပါအယုံကြည်မရှိအဆိုရှုံးနှိမ့်ဖို့အလားအလာရှိနေပြီးဝန်ကြီးချုပ်တက်တမ်းမပြည့်ခင်နှုတ်ထွက်ရမယ့်သဘောရှိတယ်လို့သုံးသပ်ပြောဆိုနေကြပါတယ်ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့လှုပ်ခဲတာကိုကာကွယ်တဲ့အနေနဲ့ဝန်ကြီးချုပ်ခန်ကလွတ်တော်ကိုဖျက်သိမ်းခဲ့ပြီးရွေးကောက်ပွဲအသစ်လှုပ်ဖို့ကြိုးပမ်းခဲ့ပါတယ်။ဒါကိုတရားရုံးချုပ်ကဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံစည်းမျဉ်းနဲ့မညီဘူးဆိုကပယ်ချခဲ့ပြီးလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခွင့်ပြုခဲ့ကမဲခွဲဆုံးဖြတ်ဖို့တရားရုံးချုပ်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ရှီဘရှရစ်ကအယုံကြည်မရှိအဆိုကိုဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။သူဟာပါကစ္စတန်ဘောင်ဝင်းကြီးချုပ်၃ချိန်တာဝန်ယူခဲ့တဲ့နဝရှရစ်ရဲ့ညီဖြစ်ပါတယ်။စနေနေ့မှာဝန်ကြီးချုပ်ခန်ကိုလွတ်တော်ကဖယ်ရှားခဲ့ရင်သူ့ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ရာထားကြတယ်လို့ရှီဘရှရစ်ကပြောဆိုပါတယ်2014ခုနှစ်ကစီးရီးယားနိုင်ငံမှာ IS အစ္စလာမစ်အစွန်းရောက်တွေဖမ်းဆီးခံခဲ့ရတဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကဝန်တန်းဟောင်းဆွီဒင်နိုင်ငံသူဖရီဒါစီဒီဟာအမေရိကန်တရားရုံးမှာတက်သေထွက်ဆိုခဲ့ပါတယ်IS အကြမ်းဖက်သမားတွေရဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေအပါအဝင်ပြန်ပွေးဆွဲဖမ်းဆီးခံခဲ့ရတဲ့နိုင်ငံသားလားတွေအပေါ်မတရားညှဉ်းပန်းနှိပ်စက်ခဲ့တာတွေကိုကြာတာပတိနေ့ကထွက်ဆိုခဲ့တာဖြစ်ပါတယ်။အမေရိကန်အလွတ်တန်းသတင်းတောက် James Foley နဲ့ Steven Stove တို့အပြင်ကုညီရေးလုပ်သားတွေဖြစ်တဲ့ Kayla Mueller နဲ့ Peter Kessin တို့ကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ဗြိတိန်နိုင်ငံသားဟောင်း IS အဖွဲ့ဝင် El Shafi El Sheikh နဲ့ပတ်သက်လို့လည်းထွက်ဆိုခဲ့ပါတယ်။စီးရီးယားနိုင်ငံမှာဆေးရုံဝင်တာဖြစ်တာဝန်ထမ်းဆောင်နေခဲ့တဲ့ဖီဒါစတီဟာ2014ခုနှစ်ဇန်နဝါရီလမှာအခြား MSF လုပ်သားအမျိုးသား2ဦးအမျိုးသမီး2ဦးစုစုပေါင်း4ဦးနဲ့အတူ IS အကြမ်းဖက်သမားတွေဖမ်းဆီးတာခံခဲ့ရပါတယ
်စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုယ်စုံမိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှကချင်ဒေသဘက်ကစီးရီးအခြေအနေကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ပူရာဟိုမြို့နယ်မှာစစ်ကောင်စီတပ်ဘက်ကတပ်အင်အားတွေတိုးချက်ချထားသလို KIA PDF တပ်တွေရဲ့စီးရီးတင်းမာမှုတွေကြောင့်ဒေသခံပြည်သူတွေတိုက်ပွဲထပ်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်မန်စီရွှေကူဖားကန့်စတဲ့မြို့နယ်တွေဘက်မှာတော့အခုရက်ပိုင်းတွင်တိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ခင်ဗျာ
။ဘူတာအိုမြို့နယ်အတွင်းတိုက်ပွဲတွေကြောင့်တောတောင်တွေမှာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာကချင်ပြည်နယ်ခရီးရန်ကောင်စီ၊ကချင်အတိုင်းပင်ခံကောင်စီနဲ့ PCJ ခေါ်ကချင်ငင်းရိုင်းအကျိုးဆောင်အဖွဲ့တွေကကြားဝင်ညှိနှိုင်းခဲ့တာကြောင့်မလကုံမင်းကနေအိမ်ပြန်ခဲ့ကြပါတယ်။စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလဆန်းကလေးကလုံရှားရန်စွန်ပီးရန်နဲ့အင်စီရန်စတဲ့ကျေးရွာတွေမှာနေကြတဲ့ပြည်သူတွေဘေးလွတ်ရာတိမ်းရှောင်ခဲ့ကြတာပါ။အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်တွေကအခုစစ်အင်အားတိုးချဲ့ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြကြောင်းစွန်ပီးရန်ကျေးရွာသားတဦးက VOA ကိုပြောပါတယ်။ဟုတ်ကဲ့
ပါ။ဒီကိစ္စရနဲ့ခေါင်းဆောင်ဖက်သွားတဲ့လူကလောလောဆယ်ရပါရောပြန်ရောက်လာကြတယ်ခုအေးနေပါလေပြင်းပြရှာရှိရကုန်လုံးပြန်အခုပြန်အခြေစပ်ပြီးဘောအဲ့လိုဖြစ်နေကြအဲ့နိုင်အခုပြန်နေအဆင်ပါလေအန်ကြာရွာမှာကကျွန်တော်တို့ကရောက်ပြရကျော်တော့အမှစုပုံနေကြရတာလေအဲ့အစ်ဖက်တန်ကြာလုံးရှာရအဲ့ဖက်မှာတော့ရွာလူတွေကဆွေးနေကြတော့လောလောလောလော
တန်ကြာရွာဟာမြစ်ကြီးနားပူတာဟုကာလန်စွန်ပီးရံနဲ့လုံချားရံရွာအကြားမှာရှိပါတယ်။တခြားဒေသခံတဦးကလည်းပူတာဟုမြို့နယ်အတွင်းနှစ်ဖက်သက်တွေအကြားစည်ရစ်တင်းမာတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။အခြေအနေကစစ်ကောင်စီရဲ့တန်ကြာမှာမြေယာကျော်နီးပါးရှိတဲ့စွန်ပီးရံကနေရန်ခေါက်လာတဲ့အဖို့ရဲ့နောက်ပြီးပူတာဟုဘက်ကရောက်လာတဲ့အဖို့ရဲ့နောက်ထပ်ရောက်လာတယ်။အဲမြေယာတော့အများဆုံးရှိမှာပဲအဲ့ဒီအမီးမားပါပဲအဲ့ချန်ကြာရွာကနေတမိုင်ကျော်တော့မှာ BBM နဲ့ကျေရည်လေးလေးအရောက်ရာနီးပါရှိတယ်။ ဝတ်တဲ့အကျဉ်းညာမြေမှာဒီအပ်ဒီတုံးချက်ပြတာစစ်ကောင်စီကကျန်မပြတော့တကြွမဖြစ်ဘူး
ကချင်ပြည်နယ်ကမြို့နယ်တချို့မှာတော့အခုရပိုင်စစ်ကောင်စီနဲ့ KIA တို့အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလ AB 9ရက်နေ့မနေ့ပိုင်းကစစ်ကောင်စီရဲ့ရိခါပို့ရင်တန်းကိုမန်စီမြို့နယ်မိုင်းကောင်ရွာအနီးမှာ KIA ကမိုင်းခွဲတိုက်ခိုက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပါဗျာ။အဲ
မိုင်းကောင်ရွာဦးတက်ကနေရိခါပြည်ကောင်းမိုင်းခွဲကြတယ်။မိုင်းခွဲမှနည်းနည်းကြည့်လိုက်တယ်နည်းမကြည့်မှတော့ဆောင်တော့ဟဲ့လေစေနစ်ချောလို့ဆက်ကမ်းနေတော့ရှိခိခရဘာရှိနေကြတယ်။ကားနည်းနည်းကြည့်ပါလေဘာကြည့်ပါ
ဒီကနေ့တောက်ကြနေမှာတော့မိုင်းကောင်နဲ့သုံးမိုင်ကျော်အကွာစမားရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားရကြောင်းပြောပါတယ်။ဒီလ AB 9ရက်နေ့နေ့လယ်7:00နာရီလောက်မှာတော့ရွှေကူမြို့နယ်မြို့လာရွာအနီးမှာစစ်ကောင်စီရဲ့ရိခါတင်ဆက်လီနှစ်စီးကို PDF ကနှစ်မြုပ်ခဲ့တယ်လို့ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်လဝါရွာအနီးမှာစစ်ကောင်စီရဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လက်တလောကချင်းပြည်နယ်အတွင်းတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ဆက်သွယ်ခဲ့ပြီးမြေ KIA ပြောရေးဆိုခွင့်ရှိသူကဖုန်းလက်ခံဖြေဆိုတာမရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
ကချင်ဒေသဘက်ကအစီအတင်းမာနေတဲ့အခြေအနေကိုနားဆင်ခဲ့ရတာပါခင်ဗျာထိုင်းနိုင်ငံမှာအလို့သမားလိုအပ်ချက်တွေကြီးမားလာတာကြောင့်ဒီ MOU အစီအစဉ်နဲ့အလို့သမားတွေခေါ်ယူမဲ့အကြောင်းကိုမတင်ပြခင်မှာငပလီဘက်ကိုခဏသွားကြည့်ရအောင်ပါရခိုင်ပြည်နယ်တန်ရွဲမြို့ကငပလီကမ်းခြေကိုအခုတလောခရီးသွားတွေအလာများနေတာမှာတကြံကာလာအတွင်းဟိုတယ်တွေအားလုံးပြည့်နေတယ်လို့ရခိုင်ပြည်နယ်ဟိုတယ်နဲ့ခရီးသွားလုပ်ငန်းဦးစီးဌာနကပြောပါတယ်အခုလိုခရီးသွားတွေများပြားလာနေတာကြောင့်ရခိုင်ပြည်နယ်ကိုသွားမဲ့လေရင်လက်မှတ်ကားလက်မှတ်တွေလည်းဈေးတက်ကုန်ပါတယ်တိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်ကိုဘယ်သူတွေကအလာများနေပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မှာတခြားဒေသတွေထက်စာရင်တည်ငြိမ်အေးချမ်းနေတာကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းသွားတာကြောင့်အခုလပိုင်းနေအတွင်းအပန်းဖြေခီးထွက်သူတွေများလာပါတယ်။အထူးသဖြင့်တန်သွဲမြို့မှာရှိတဲ့ငပလီကမ်းခြေစီကိုအဓိကလာလည်နေကြတာဖြစ်ပါတယ်။ငပလီကမ်းခြေရှိတဲ့တန်သွဲမြို့ကိုလေရင်ခုနှစ်စီးနေစဉ်လောက်ပြေးဆွဲနေရတယ်လို့ရခိုင်ပြည်နယ်ဟိုတယ်နဲ့ခီးသွားလာရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ထွန်းကပြောပါတယ
်။ဘာတပီလုံးဝလာကြတာပါပဲဗျာ။လာနိုင်တဲ့လူတွေလာခွင့်ရှိတဲ့လူတွေလွတ်လွတ်လပ်လပ်လာလို့ရတဲ့လူတွေအကုန်လာကြတယ်ပူလာမှာပေါ့လေပူလာမှာဆိုတော့အရင်လည်းဟိုအေးချမ်းရှိတဲ့အခါကျတော့ပူတော့လာကြမှာပါဘာလို့ကကျွန်တော်တို့ကတော့အခါနေပြည်နေပြီဒီများတနေ့ခုနှစ်ခါလောက်ဆင်းတယ်တန်တွဲမှာခုနှစ်ဆင်းလောက်ဆင်းတယ်အင်
းလက်ရှိမှာတော့တန်တွဲမြို့ငပလီကမ်းခြေမှာရှိတဲ့ဟိုတယ်တွေအကုန်လုံးတကြံကာလအတွင်းအခန်းတွေပြည်နေပြီရန်ကုန်နဲ့မန္တလေးကခီးသွွားဧည့်သည်တွေအများဆုံးလာနေကြတယ်လို့ငပလီကမ်းခြေမှာရှိတဲ့အမတာဟိုတယ်ကဝန်ထမ်းတူကပြောပါတယ
်ဒီလားတော့ဟောများပါရဲ့ကိုတကြံလောက်ဆိုတော့လေဟောအခန်းကတော့ပြည်ရဲ့ကိုတကြံတွေမှညမတော့ဟောအနှစ်တိုင်းပြရလားဆိုတော့အဟုတ်တကြံတွေးရကြာနှစ်တိုင်းနှိပါပြရကောဟုတ်မနစ်ကတော့မများဘူးပေါ့ကောဟုတ်မနစ်ကတော့နဲဟိုဧည့်တဲ့အရင်မကြပါမယ်ကွယ်ကောဟိုရှိရရှိရမဒီနှစ်လောက်တော့မနစ်ကမများခဲ့ပေါ့ဟုတ်ဟုတ်ကဲ့ကောလာကြပါရဲ့ကောမန္တလေးဘက်ကတော်တော်များများလာတယ်ညီမတို့ရှမ်းတရုတ်တွေပေါ့နော်တော်တော်များတယ်ပြီးရန်ကုန်ဘက်ကလာတယ်ရှင်ဟုတ
်အခုလိုရခိုင်ပြည်နယ်ကိုခီးတယ်တွေအသွားများနေတဲ့အတွက်ကားလက်မှတ်လေရင်လက်မှတ်တွေလည်းနှစ်ဆလောက်ဈေးတက်နေပါတယ်ရန်ကုန်မြို့မန္တလေးမြို့တို့ကနေရခိုင်ပြည်နယ်ကိုလာမဲ့လေရင်လက်မှတ်ကားလက်မှတ်ဘုကင်တွေဧပြီ12ရက်နေ့အထိပြည့်နေပြီလို့ခီးသွွားဝန်ဆောင်မှုလုပ်ငန်းလုပ်သူတွေကပြောပါရယ်လက်ရှိရခိုင်ပြည်နယ်ထဲမှာဟိုတယ်89လုံးကိုကိုဗစ်စီးကမ်းနဲ့အညီပြန်လည်ဖွင့်လှစ်ထားပြီးဖြစ်တယ်လို့ခီးသွွားဧည့်သည်တွေများပြားနေတာကြောင့်နောက်ထပ်ကျန်တဲ့ဟိုတယ်တွေကိုဖွင့်လှစ်ပေးနိုင်မှုစီစဉ်နေတယ်လို့လည်းရခိုင်ပြည်နယ်ဟိုတယ်နဲ့ခီးသွွားလိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးတင်ထွန်းအောင်ကပြောပါရယ
်ဒီလမ်းပါလည်းကားလည်းသွားလို့ရတယ်လေရင်နဲ့လည်းလာလို့ရတယ်အဲ့တော့ကားလမ်းကလေရောင်းရောခီးစင်တာဒီရှင်မှာကလမ်းလည်းတားတဲ့ခါကျတော့လာကြပါလေ။ဒါမဲ့ဟိုမှာပေါ့တကြံမှာတော့ဘုကင်ကြီးအကုန်ပြည့်နေပါတယ်။ဒါမဲ့ဧည့်သည်လည်းအများကြီးရှိပါတယ်။ဒါကြောင့်မှလည်းအဆင်ပြေကြပါတယ်။ဟုတ်ပြီနော်။အဲဟိုတယ်အခုဟိုတယ်ဆိုလဲဒီမှာတို့ရခိုင်ပြည်နယ်အနေနဲ့ဖွင့်လာတာပြန်မတော့ဖွင့်တာတရားနဲ့တလုံးမှာ89လုံးတော့ပြန်ဖွင့်ထားပြီ။ကိုဗစ်စီးကားနဲ့အညီပြန်ဖွင့်တာပေါ့နော်။ကြံတဲ့ဟာတွေကတော့အသင့်မဖြစ်ပြသေးတာပေါ့။သူတို့လည်းဖွင့်မှုကြိုးစားနေကြပေါ့ဆက်ပြီးတော့လေ။ပြည့်တယ်ညီလေးပြည့်တယ်ပြည့်တယ်ကြာကာလာလေးမှာပေါ့နော
်ရှီဟောင်းသမိုင်းဝင်မြောက်ဦးဖျားပထိုးတွေနဲ့အပန်းဖြေကန်းကြီးတွေရှိတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကကိုဗစ်ကူးစက်မှုတွေအေးအေးအဖွဲနဲ့တိုက်ပွဲတွေကြောင့်ခီးသွွားဧည့်သည်တွေဝင်ရောက်မှုမရှိသလောက်နေပါခဲ့ရတာတွေကြောင့်ဟိုတယ်အများစုပိတ်ထားခဲ့ရပါတယ်ဒါပေမဲ့ဒီနှစ်မှာတော့အတန်အသင့်အေးချမ်းနေတာကြောင့်အနေနဲ့အရရက်ကခီးသွွားဧည့်သည်တွေအများအပြားရခိုင်ပြည်နယ်ဘက်ကိုလာရောက်လေပတ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
Thank you.
VO ရဲ့စနေနေ့မနေ့ကအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ VO ရထုတ်လွှင့်ပြီးသမျှသတင်းတွေနဲ့ပတ်သက်လို့လာရောက်ဖတ်ရှုလို့ရဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာဒီတိုင်းနိုင်ငံအလို့သမားဝန်ကြီးဌာနမှာရှိတဲ့အလို့ကန်ဦးစီးဌာန DOE က MOU စာချုပ်နဲ့လာရောက်လုပ်ကံမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရွှေပြောင်းအလို့သမားတသိန်းခွဲလောက်ကိုအလို့လုပ်ခွင့်ပါမစ်တွေချပေးလိုက်ပြီဖြစ်ကြောင်း DOE ညွှန်ကြားရေးမှူးချုပ်မစ္စတာချိုတီကဆန်တီယန်ကဂျာသာပရင်းနီကပြောပါတယ်အဲ့ဒီတည်းမှာမြန်မာရွှေပြောင်းအလို့သမားတွေတသိန်းကျော်ပါဝင်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုတ်ကန်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ကနှစ်နိုင်ငံသဘောတူညီမှုစာချုပ်လွှာ MOU နဲ့လာတဲ့မြန်မာပါဝင်သုံးနိုင်ငံကရွှေပြောင်းလို့သမားတသိန်း4,400ကျော်ကိုအလုံးလုံးခွင့်ပါမစ်များချပေးလိုက်ပြီဆိုပြီးကြာသာပရိနေကပြောဆိုလိုက်ပါတယ်ဒီထဲမှာမြန်မာအလုံးသမားအများဆုံးပါဝင်နေတာပါတသိန်း4,000ကျော်ထဲမှာမြန်မာအလုံးသမားကတသိန်းကျော်ပါဝင်တယ်ဆိုပြီးရွှေပြောင်းလုံးသမားကြီးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံးသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ကျောင်းငန်ပေါ့ဒီလူသောဝင်ဌာနအောက်ကလေအဲ့ဒီကညချိုင်းမှုကြောင့်နေပြီးတော့ကျွန်တော်တို့အလုံးကန်ဦးစီးဌာနပေါ့နော်အဲ့ဒီညချိုင်းမှုကြောင့်နေဒီပညာလေးရာမြန်မာအပါအဝင်တသိန်း4,000ကျော်ပေါ့အဲ့ဒါသူတို့ဟိုပြောရမယ်ဆိုလို့ရှိရင်တော့ပါမစ်ပေါ့ဗျာဟိုခွင့်ပြုလိုက်တာပေါ့ခွင့်ပြုရဆိုတာဒီသူတို့ခေါ်ဖို့လူအနေရောက်ပါ냐အစိုးရရောက်ရှိပြီးသားတို့တော့လုပ်ငန်းရှင်တွေကနေတင်ထားတာရှိတယ်လေတင်ဟိုခေါ်ဖို့အတွက်ဆောင်းမြန်မာပြည်ကဘယ်နေရောက်ကမ္ဘူချာဘယ်နေရောက်အဲ့လိုခေါ်တာရှိတယ်အဲ့ဒီဟာကိုတင်ထားတဲ့ဗမာလက်တာတွေကိုအတူယူတဲ့ဟာပေါ့အဲ့လိုခွင့်ပြုလိုက်ပြီးဆိုတော့အခုအဲ့ဒီတသိန်း4,000ကျော်ထဲမှာမြန်မာကတော့အများဆုံး
ကိုဗစ်ကပ်ဘေးကာလမှာအလို့သမားတွေကိုခေါ်ယူမဲ့ကိစ္စနဲ့ပတ်သက်လို့ကိုဗစ်စီကံသတ်မှတ်ချက်တွေရှိတယ်လို့ကုန်ကြမ်းစရိတ်တွေကိုအလို့ရှင်တဲ့အေဂျင်စီတွေကကြားခံရမယ်ဆိုတာနဲ့ပတ်သက်ပြီးစီကံချက်တွေကတော့မပြောင်းလဲသေးဘူးလို့လည်းဦးမင်းဦးကပြောပြပါတယ်
။သူတို့သတ်မှတ်ထားတဲ့အချိန်မှာအဲ့ဒီသူတို့သတ်မှတ်ချက်တွေကတော့ဘာမှမပြောင်းသေးဘူး။အဲ့ဒါတော့ခုနကပြောတဲ့အဲဒီအလို့ရှင်တွေအေဂျင်စီတွေအဲ့ဒါတွေကညှိရမှာပေါ့ကုန်ကြမ်းစရိတ်တွေနဲ့ပတ်သက်တဲ့ဟာ။အစိုးရကသတ်မှတ်တာတော့ထိုင်းကအာထိုင်းပြည်ကချမ်းတော့ဒီအလုပ်ရှင်တွေကဒီ quarantine ကိစ္စတွေဒီတကယ်လို့ quarantine ကလာမှဆေးဝါးကုသဖို့တို့ဘာလို့ကိစ္စတွေဖြစ်တယ်ဆိုလို့ရှိရင်ဒါအလုပ်ရှင်တောင်းယူရမယ်လို့ပြောရတယ်
။ထိုင်းအလုပ်ရှင်တွေကခေါ်ယူခွင့်လျှောက်ထားတဲ့အလုပ်သမားစုစုပေါင်း36,000ကျော်ရှိပေမဲ့လောလောဆယ်မှာတော့အလုပ်လုပ်ခွင့်ပါမစ်ချပေးလိုက်တာက34,000ကျော်ဖြစ်ပါတယ်။ပါမစ်ခွင့်ပြုလိုက်တဲ့အလုပ်သမားတွေထဲမှာမြန်မာက33,929ဦး၊လာအိုနဲ့ကမ္ဘောဒီးယားက38,933ဦးဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ကိုဗစ်ကပ်ဘေးကာလမှာဖြေလျှော့ပေးတဲ့အနေနဲ့လက်ရှိထိုင်းနိုင်ငံအတွင်းမှာရှိနေတဲ့မြန်မာပါဝင်ရွှေပြောင်းလုပ်သမား2,300,000အတွက်နေရရင်းကိုပြန်စရာမလိုပဲထိုင်းနိုင်ငံထဲမှာပဲအလုပ်လုပ်ကင်ဖို့နဲ့နေထိုင်ခွင့်တက်တန်းကိုတိုးခွင့်ပြုထားပါတယ်ရှင်။
ဖီယိုရီသတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ခြင်းပါတယ်ယူကရိန်းနိုင်ငံမရီယူပိုမြို့ကိုသိမ်းပိုက်ခဲ့တဲ့ရုရှားတပ်တွေရဲ့လူရဲဟာစစ်ရာဇဝမှုမြောက်နိုင်တဲ့အတွက်စုံစမ်းစစ်ဆေးပေးဖို့ The Hague မြို့ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုတောင်းဆိုသွားမယ်လို့ Greece နိုင်ငံကပြောဆိုလိုက်ပါတယ်ယူကရိန်းတနိုင်ငံလုံးရုရှားတပ်တွေကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်ရုရှားစစ်ဘက်တောင်းဝန်ရှိသူတွေနဲ့နိုင်ငံရေးခေါင်းဆောင်တွေကိုတရားစွဲဆိုနိုင်ဖို့တန်တမန်ရေးနီးလန်းတွေကိုအသုံးပြုပြီးဆောင်ရွက်ပေးဖို့ဒီ Greece လွှတ်တော်မှာ Ukraine သမ္မတ Zelensky ကတိုက်တွန်းပြောဆိုခဲ့ပြီးတဲ့နောက်မှာ Greece အစိုးရကအခုလိုပြောလိုက်တာပါ Athens Karasava ပေးပို့တဲ့ဒီသတင်းကိုတော့ကိုဇော်မိုးကျော်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
Greece အစိုးရအနေနဲ့အခုလိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမဲ့ကိစ္စကိုဘရက်ဆဲမှာနေတိုးနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုရှိနေတဲ့ Greece နိုင်ငံသားရေးဝန်ကြီးကထုတ်ဖော်ကြေညာခဲ့ပါတယ်။စစ်ရာဇဝတ်မှုအတွက် Greece အစိုးရအနေနဲ့တရားစွဲဆိုဖို့ကိစ္စဟာမရီဥပိုမှာရှိတဲ့ Greece လူမျိုးတွေကိုတိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်နေတယ်လို့လည်းပြောဆိုခဲ့ပါတယ
်။ Greece has a specific special interest for Mariupol because of the
Greece နိုင်ငံအနေနဲ့မရီဥပိုမြို့မှာအကျိုးစီးပွားရှိပါတယ်။ဘာလို့လဲဆိုတော့မရီဥပိုမြို့မှာ Greece လူမျိုးတသိန်းလောက်နေထိုင်နေလို့ပါဒါပေမဲ့ Odisha မြို့ကိုကာကွယ်ဖို့ကိစ္စကိုတော့မဟာမိတ်အဖွဲ့ဝင်တွေကိုအကူအညီတောင်းမှာပါဒါမှ Odisha မြို့အနေနဲ့မရီဥပိုလိုဖြစ်မဲ့အရေးကိုရှောင်ရှားနိုင်မှာပါ
ဂရိနိုင်ငံကအခုလိုကြီးညာလိုက်တာဟာမဟာမိတ်ဆက်ဆံရေးပြောင်းလဲတဲ့လက္ခဏာဖြစ်ပါတယ်။အစဉ်အလာရရုရှားနဲ့ရှီလျားတဲ့ဆက်ဆံရေးရှိခဲ့ပြီးကိစ္စရပ်တွေမှာဝင်မပါဘဲဘေးထွက်နေလေးရှိတဲ့ဂရိနိုင်ငံဟာမရီဥပိုမြို့မှာဂရိလူမျိုးတွေအပေါ်ရုရှားတပ်တွေရဲ့တိုက်ခိုက်မှုခံခဲ့ရပြီးနောက်ပြောင်းလဲလာခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်မရီဥပိုမြို့မှာအနည်းဆုံးဂရိလူမျိုး10ဦးလောက်သေဆုံးခဲ့ပါတယ်။ရုရှားကတော့ယူကရိန်းမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ပြင်းထန်တဲ့တိုက်ခိုက်မှုတွေစတင်ခဲ့ပြီးနောက် Greek လူမျိုးအများစုရှိရာနေရာတွေကိုကာကွယ်ဖို့အတွက် AK Rifle တနတ်တွေနဲ့ RPG တွေအပါအဝင်စစ်လက်နဲ့အကူအညီတန်ချိန်40ကျော်ကို Greek ကယူကရိန်းကိုထောက်ပံ့ခဲ့ပါတယ်။ခရစ်တက်ကရစ်600စုလောက်ကလေးကယူကရိန်းမှာ Greek လူမျိုးတွေနေထိုင်ခဲ့ပြီးသက်ဆိုင်ရာဒေသအတွင် Greek ရင်ကျိမှုနဲ့ဒလေထုံးစံနေလွှမ်းမိုးခဲ့ပါတယ်ပြီးခဲ့တဲ့9ရက်နေ့တောက်ကြနေ့တုန်းက Greece လွှတ်တော်မှနောက်ထပ်အကူအညီတွေပေးဖို့ Ukraine သမ္မတကပြောကြားစဉ်တုန်းကလည်းအဲ့ဒီ Greece နဲ့ Ukraine အကြားဆက်နွယ်မှုကို Ukraine သမ္မတ Zelensky ကထက်သွင်းပြောဆိုခဲ့ပါတယ် Ukraine ခရီးရန်တွေနဲ့ Greece ဆက်နွယ်မှုကိုပြောသွားခဲ့ပါတယ်သမ္မတ Zelensky က Greece စကားပြန်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
် Kimetina Ελλάδα έχει συνδεθεί η ανάπτυξη του χριστιανισμού.
Ukraine မှာ Korean ကိုကံမှုရှိလာတာဟာ Greek ယဉ်ကျေးမှုရဲ့ဩဇာလွှမ်းမိုးမှုကြောင့်ဖြစ်ပါတယ်။ Ukraine ရဲ့ယဉ်ကျေးမှုနဲ့ဒလိထုံးစံတွေဟာအဲ့ဒီဆွံ့နွယ်မှုအပေါ်မှာအခြေခံနေပါတယ်။ Ukraine မှာ Greek လူမှုအတိုင်းအဝန်ပျက်စီးဆုံးရှုံးတာဟာ Ukraine ရဲ့ဂုဏ်ရင်လက္ခဏာပျက်စီးဆုံးရှုံးတာပါပဲ
။ Greek နိုင်ငံရဲ့ထောက်ခံမှုပိုမိုရရှိဖို့စီယုံပြောဆိုရမှာတော့19ရာစုအတွင်း Greek နိုင်ငံ Ottoman Empire လက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းစဉ်ရေပန်းစားခဲ့တဲ့အသေးခံမလားလွတ်မြောက်မှုကိုရွေးချယ်မလားဆိုတဲ့ဆောင်းပုတ်ကိုသမ္မတ Zelensky ကကိုးကားပြောဆိုခဲ့ပါတယ်ဒီကနေ့ Ukraine တွေဟာဒီလိုအခြေအနေနဲ့ရင်ဆိုင်နေရကြောင်းနဲ့နောက်ထပ်အကူအညီတွေကိုအလင်းအမြန်ပေးပါလို့တောင်းဆိုခဲ့ပါတယ်ဒါအပြင် Russia အနေနဲ့သူကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်သူတာဝန်ယူရမယ်လို့လည်းပြောဆိုခဲ့ပါတယ်သမရဇာလင်စကီရဲ့9မိနစ်ကြာမိန်ခွန်းအတွက် Greek လွှတ်တော်မှမတ်တပ်ရပ်ပြီးဂုဏ်ပြုခဲ့ကြပါတယ်။ဒါပေမဲ့ဒီအခမ်းအနားကို Community Ward အစွဲကြီးသူလက်ဝဲနိုင်ငံရေးသမားတွေကတက်ရောက်ခဲ့ခြင်းမရှိသလိုလက်ရနိုင်ငံရေးသမားလွှတ်တော်အမတ်တွေကလည်း Greek နယ်ပွား Ukraine လွတ်မြောက်ရေးတိုက်ပွဲဝင်သူ2ဦးကိုစကားပြောဖို့သမရဇာလင်စကီကမိတ်ဆက်ပေးစဉ်လွှတ်တော်ခန်းမကနေထွက်ခွာသွားခဲ့ကြပါတယ်။သူမိတ်ဆက်ပေးသူ2ဦးစလုံးကလူပြူကြီးစိုးရေးဝါဒနီယိုနာဇီနဲ့အစွန်ရောက်တွေပါဝင်ဖွဲ့စည်းထားတယ်လို့သတ်မှတ်ခံထားရတဲ့လက်ရအစွန်ရောက်အမျိုးသားရေးဝါဒီစစ်သွေးချအုပ်စု Azov Battalion အဖွဲ့ကဖြစ်ပါတယ်။ဒီအချက်ကြောင့်ရုရှားအပေါ်စစ်ရာဇဝတ်မှုကျူးလွန်တယ်ဆိုတဲ့စွပ်စွဲချက်နဲ့ ICC မှာတရားစွဲဆိုဖို့ကိစ္စအပေါ် Greek လွှတ်တော်အမတ်တွေရဲ့ထောက်ခံအားပေးမှုကြာဆင်းသွားနိုင်သလားဆိုတာကိုတော့သေချာမသိနိုင်ပါဘူး။ဒါပေမဲ့အဲ့ဒီလိုမဖြစ်ဘူးဆိုရင်တောင်မှဥပဒေကြောင့်အရာဆောင်ရွက်မှုဟာတကယ်လက်တွေ့မှာအနှစ်သာရရှိရှိဖြစ်လာမှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်။တကယ်လို့ရုရှားရဲ့ရက်ဆက်ရုံမာမှုတွေဟာစစ်ရာဇဝတ်မှုနဲ့တရားစွဲဆိုလောက်တယ်ဆိုရင်တောင်မှနိုင်ငံတကာခုံရုံးမှာစစ်ဆေးချနာနိုင်ဖို့ကိစ္စမှာရုရှားရောယူကရိန်းကပါနှစ်နိုင်ငံစလုံးက The Hague မြို့မှာရှိတဲ့နိုင်ငံတကာခုံရုံးမှာနှစ်နိုင်ငံစလုံးကအဖွဲ့ဝင်တွေမဟုတ်တာကြောင့်တရားရုံးကကင်တွယ်ဖြည့်ရှင်းနိုင်မဲ့အလားအလာတွေလည်းနှဲပါနေပါတယ
် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရုရှားတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်ရေး Greece အစိုးရကပြင်ဆင်နေတဲ့အကြောင်းတွေကိုကိုယ်စုံမှုကြော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်တိတ်ပန်နဲ့ဤပညာစတဲ့အပတ်စဉ်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်ပြန်နဲ့6နိုင်ခွဲရှိပါပြီ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့အပစင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာသုတဆုံလင် American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာကိုထုတ်လွှင့်တဲ့အခါမှာတော့
ဟိုလူတွေကတိကျတယ်ကဘာမှာအိုဆုံးအိုဆုံးအိုဆုံးဆိုတော့ဟိုလေတူထဲမှာရှိတယ်ဟိုအမြင့်မှာရှိတဲ့အိုဆုံးကကောင်းတဲ့အိုဆုံးနေရောင်တွေကနေပြီးတော့လာတာဟိုသူကစုပ်ပေးတယ်နော်နေရောင်ကြီးစုပ်ပြီးတော့ကောင်းတယ်ဒါပေမဲ့လူတွေ
အကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာတင်ဆက်ဖို့အချိန်ရောက်လာပါပြီစစ်ပွဲတွေကြားကယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအကြောင်းကိုပြောပြမှာပါယူကရိန်းနိုင်ငံရဲ့ရုရှားတပ်တွေဝင်ရောက်တိုက်ခတ်ခဲ့တဲ့ဖေဖော်ဝါရီလနှောင်းပိုင်းကစပြီးအင်းဒီချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်ကြရတဲ့ဒီယူကရိန်းဒုက္ခသည်လေးသန်းကျော်ထဲမှာအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်စစ်ပွဲတွေအတွင်းကြုံရတဲ့အစိုးရင်ထိတ်လန့်မှုတွေနဲ့စိတ်တန်ရာတွေဟာအထူးသဖြင့်တော့ကလေးငယ်တွေအတွက်ရေရှည်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပါတယ်ယူကရိန်းစစ်ပွဲအတွင်းအမျိုးသမီးနဲ့ကလေးငယ်တွေကြုံတွေ့ရတဲ့အခြေအနေတွေကတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
ဖေဖော်ဝါရီလနောက်ပိုင်းကစတင်ခဲ့တဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကြောင့်ယူကရိန်းနိုင်ငံတွေကနေအင်းဒီးယားနိုင်ငံတွေကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်၄တန်းကျော်ရှိနေပြီးနောက်ထပ်6တန်းကျော်ဟာလည်းနိုင်ငံအတွင်းမှာအိုးအိမ်မဲ့ဒုက္ခကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။အများစုကအရွယ်ဆုံးမျိုးဆက်နဲ့ချီရဲ့အမျိုးသမီးနဲ့ကလေးငယ်တွေပါ။ဒီထဲမှာအဖွာဖီရာပက်ဖလီနာလည်းပါပါတယ်။လွန်ခဲ့တဲ့လပိုင်းတွေအထိသားသမီးမြေးမြစ်တွေနဲ့ကီးဖ်မြို့မှာနေထိုင်ခဲ့တဲ့အဖွာပက်ဖလီနာဟာအခုတော့အင်းဒီးချင်းပိုလန်နိုင်ငံမှာဒုက္ခသည်အဖြစ်ခိုးလုံနေရပါတယ်။ရွယ်မရောက်သေးတဲ့သူ့မြေးတွေဘဝမဆုံးရအောင်သူတို့နဲ့အတူနေဆက်ဖြတ်ကျော်ထွက်ပြေးလာခဲ့တာလို့အဖွာပက်ဖလီနာကပြောပါတယ
်။ No is the way နဲ့
ယူကရိန်းကိုဘုံကျဲတိုက်ခိုက်ပြီးကျေးရွာတွေကိုပြစ်ခတ်တိုက်ခိုက်တဲ့စစ်ပွဲတွေကြောင့်ထွက်ပြေးရတာပါ။ကြောက်စရာကောင်းလာတဲ့လောရက်တွေကြောင့်လူတိုင်းဘေးလွရာကိုပြေးနေကြရပါတယ်။တတ်နိုင်သလောက်တော့မိသားစုတွေတစုတစည်းတည်းဖြစ်အောင်ကြိုးစားတာပါပဲ။အပြစ်မရှိတဲ့ကလေးငယ်တွေရဲ့အသက်တွေမဆုံးရှုံးရအောင်အခုလိုထွက်ပြေးလာခဲ့ကြရတာပါ။အ
င်းဒီးချင်းပိုလန်နိုင်ငံတခုထဲမှာလည်းယူကရိန်းဒုက္ခသည်နှစ်တန်းကျော်ရှိနေတာပါ။ဒုက္ခသည်တိုင်းမှာကိုယ်စီကြုံတွေ့ရတဲ့နာကျင်စရာဖြစ်ရတွေရှိနေပါတယ်။အများစုကတော့သူတို့ရဲ့သားသမီးမိန်းမတွေရဲ့ဘဝတွေကိုထည့်သွင်းစဉ်းစားပြီးနေရက်ကနေမထွက်ခွာခြင်းနဲ့ထွက်ခွာခဲ့ကြရပါတယ်။ Clinic of Miki Julia Usika အခုလိုပြောပြပါတယ်
။ Sadi kan go pod obstrelami
ဘုံကျဲတက်ခိုက်တာတွေ73ရက်ကျုံခဲ့ရပါတယ်။နောက်ဆုံးကျမယောက်ျားကကလေးတွေစိတ်ဒဏ်ရာရမှာဆိုရင်ပြီးမြို့ကနေထွက်ဖို့ကျမကိုပြောပါတယ်။အမျိုးသားကတော့ Kiss မှာပဲနေခဲ့ပါတယ်။သူ့အသက်က33နဲ့ကျမတို့စီသူပြန်လာမယ်လို့တော့ကြေပေးပါတယ
်အနာပီလက်စကာယာကတော့သူ့သမီးငယ်နဲ့အတူကေးဗ်မျိုးကနေဟန်ဂေရီနယ်ဆက်ကိုဖျက်ကျော်ထွက်ခွာလာခဲ့ပြီးအခုတော့ဘယ်လ်ဂျီယံနိုင်ငံမှာခိုးလုံနေထိုင်ခွင့်ရဖို့စောင့်နေပါတယ
်
မိဘတွေကိုရောကျမခင်မုန်းကိုရောမထားခဲ့ကြလို့စောင့်နေခဲ့ပါသေးတယ်။ဒါနဲ့လေဒီနေ့တခြားအခြေအနေကစိုးလာတော့တမိဒုက္ခမရောက်အောင်ထွက်မှရလိမ့်မယ်ဆိုပြီးတော့အမျိုးသားကပြောပါတယ်။ဒီလိုနဲ့ကားပေါ်တက်ပြီးတော့ထွက်လာခဲ့ရတာပါပဲ
။ Cave မြို့ကနေဟန်ဂေရီနယ်ဆက်အထိရောက်ဖို့ကိုပဲ3ရက်လောက်အချိန်ယူလာခဲ့ရတယ်လို့ Philipskaya ကပြောပါတယ်။
ဘုံကျဲခေရတန်ရာရတာမျိုးတွေမကြုံရအောင်ဆေးလှုပ်ရှားမှုတွေရှိနေရတွေကိုရှောင်ပြီးတော့ဘီကင်းနိုင်မဲ့လမ်းကြောင်းကိုစီစဉ်ရပါတယ်။လမ်းကျင်းတာကိုရွေးပြီးတော့ညဘက်မှာလေကိုတိတဲ့သူတွေနဲ့ပဲနေပြီးတော့ခရီးဆက်ခဲ့တာပါပဲ။ဒီနေ့ကို150ကီလိုမီတာထက်ပိုမောင်းလို့မရခဲ့ပါဘူး
။အခုတော့ဖီလက်စကာယာတို့သားမီဟာခင်မုန်းပြည်သူရဲ့မိဆွေအကူအညီနဲ့ဘယ်လ်ဂျီယံနိုင်ငံမှာရောက်နေပြီးဘဝပြန်လည်စတင်မှုကြိုးစားနေကြပါတယ်။သူတို့လိုပဲအခြေချနေထိုင်ခွင့်ရဖို့အတွက်ပရစဲမျိုးကဒုက္ခသည်စစ်စစ်လက်ခံရေးဌာနမှလာရောက်စီးရင်ပေးကြတဲ့ယူကရိန်းဒုက္ခသည်နေစဉ် 2,000 ကျော်ရှိတယ်လို့ဘယ်လ်ဂျီယံရာရှိတွေကပြောပါရယ်ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေကကူညီထောက်ပံ့မှုတွေပေးကြတယ်ဆိုပေမဲ့လည်းနေထိုင်စားသောက်ရေးနဲ့အလုပ်ကံရဖို့မှာတော့အခက်အခဲတွေရှိနေဆဲပဲလို့ဖီလက်စကာယာကပြောပါရယ်
အဓိကအခက်အခဲကဘာသာစကားပါကျမဆိုရင်ဆီယာမဆိုတော့ခလေးထိန်းတာနဲ့တန်ရှင်းအလုပ်လောက်ပဲလုပ်လို့ရမှာပါကျမမှာရှိထားတဲ့ပညာရေးချင်းနဲ့လုပ်ငန်းကျွမ်းကျင်မှုကဒီမှာအလုံးမဖြစ်ပါဘူ
းအခုလိုချင်းကြီးကြီးဂျုံရတာပြက်စကားရတယောက်တည်းမဟုတ်ပါဘူးသူ့လိုရင်ဆိုင်နေရတဲ့ယူကရိန်းဂျုခတဲ့တွေပိုလန်ဘယ်လ်ဂျီယံနဲ့တခြားဥရောပနိုင်ငံတွေမှာတန်းနဲ့ချီပြီးရှိနေတာပါဒီလိုအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးလွတ်မြောက်လာသူတွေရှိသလိုယူကရိန်းနိုင်ငံအတွင်းမှာပဲဥယျာဉ်မဲ့ဒုက္ခရောက်နေကြတဲ့သူတွေကလည်းတန်းနဲ့ချီပြီးတော့ရှိပါတယ်။သိမကြခင်ကပဲရုရှားတပ်တွေဆုတ်ခွာသွားခဲ့တဲ့ခိမ့်မြို့တော်အနီးကပူချာမြို့မှာရုရှားတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမီးရှို့တပ်ဖြတ်မှုတွေကြောင့်ထိတ်ဆုံးခဲ့ရတဲ့ဒေသခံရဲသားတွေယာနဲ့ချီတွေ့ခဲ့ရပြီးဒီအထဲမှာအမျိုးသမီးနဲ့ကလေးငယ်တို့ချို့လဲပါပါတယ်။ပူချာမျိုးကနေရုရှားတပ်ဖွဲ့တွေဆုတ်ခွာခဲ့ပြီးတဲ့နောက်အသက်မသေးချင်ရင်ခဲ့တဲ့အမျိုးသမီးတူကဗီဗီကိုကုလို့ပြောပြပါရယ်
။မွေးတော့ဝဲရယ်။
ကျမအိမ်ကြီးချင်းတွေအဲ့ဒီနေရာမှာမြေမြုပ်ခံခဲ့ရတယ်။ဘေးကျဉ်ကပ်နေခဲ့တဲ့အိမ်ကြီးချင်းတွေပါ။ရုရှားစစ်သားတွေကသူတို့စစ်ဆေးရေးဂိတ်တစ်ခုတိုက်ခိုက်ခံရလို့အထက်အမိတ်နဲ့အခုလိုလုတားလို့ပြောပါရယ်။ကျမတို့ကသူတို့ကိုတိုက်ခိုက်လို့သူတို့ကပြန်ပစ်တာလို့ပြောပါရယ်။ကျမတို့တိုက်ခန်းကလူနှစ်ယောက်ပြစ်သက်ခံရပါတယ်တယောက်တေသွားပါတယ်တယောက်ကတော့ဒဏ်ရာရပြီးကီဖ်မြို့နာကဈေးရုံမှာပ
ါရုရှားတပ်ဖွဲ့တွေပူချာမြို့ကနေထွက်ခွာသွားပြီးရဲ့နောက်ကျိုးနဲ့တုံနှင်းပန်းနှိပ်စက်ခံရတဲ့သူလိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခံရသူမီးရှို့တပ်ဖြတ်ခံရသူတွေနဲ့တနက်နယ်ပြစ်သက်ခံရသူတွေရဲ့အလောင်းတွေမြို့အနှံ့နေရာအများပြားမှာပြန့်ကျဲနေတာကိုလူခွင့်ရေးအဖွဲ့တွေနဲ့သတင်းသမားတွေကိုယ်တိုင်တွားရောက်သတင်းယူခဲ့ကြတာပါရုရှားတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေကြောင့်ဘူချာမြို့မှာရဲသားပြည်သူ300ထဲမနည်းသေဆုံးခဲ့ရတယ်လို့ဘူချာမြို့ကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီးကလည်းပြောပါရယ်ဒီလိုရဲဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ဆွဆွဲပြီးနိုင်ငံတကာခုံရုံးတင်စစ်ဆေးမှုတွေနဲ့ရုရှားကိုအရေးယူပေးဖို့ကိုလည်းသမ္မတဆာလန်စကီးကကုလသမဂ္ဂလုံခြုံရေးကောင်စီမှာတောင်းဆိုထားပါရယ်ယူကရိန်းနိုင်ငံအတွင်းအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းအထူးစိုးရိမ်နေကြတာပါပြခတ်တိုက်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရသေဆုံးခဲ့ကြသူတွေထဲမှာအပြိုးသမီးနဲ့ကလေးငယ်တွေအများပြားပါဝင်တယ်လို့စစ်ပွဲတွေကြားပုံအောင်တင်းရှောင်နေကြတဲ့ကလေးငယ်တွေစစ်ရဲ့အနှိဋ္ဌာယုံတွေကိုနေ့စဉ်ကြုံတွေ့နေရတဲ့ကလေးငယ်တွေအတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေဟာစိုးရိမ်စရာကောင်းလွန်းတယ်လို့ Save the Children အဖွဲ့ကအရေးပေါ်စီးပွားဆိုင်ရာကျွမ်းကျင်ပညာရှင်လည်းဖြစ်ကလေးကူဆရာဝန်တူလည်းဖြစ်တဲ့ဒေါက်တာအာရှာခါဒီယာကပြောပါတယ
် Hearing gunshots buildings shaking buildings falling down being in a building that falls down seeing loved ones
တနက်တနေ့ကြတာစာအုပ်တွေတုံ့ခပြီးပျို့ချပျက်စီးတာအဲ့လိုပျို့ချတဲ့စာအုပ်တွေထဲမှာရှိနေတာကိုချစ်တဲ့ခင်နဲ့သူတွေရောတခြားသူတွေပါဒဏ်ရာရသေဆုံးတာတွေကိုမြင်ရတာဒါတွေအားလုံးဟာထိတ်လန့်တုန်လှုပ်စရာတွေပါဒါတွေကိုကြုံတွေ့ကြရတဲ့ကလေးငယ်လေးတွေအတွက်စိတ်ဒဏ်ရာအများကြီးရနိုင်ပါတယ်နောက်တစ်ခုသတိထားရမှာကကိုယ်အိမ်တွေကိုထားခဲ့ပြီးတော့ထွက်ပြေးခဲ့ကြရတဲ့အိုးအိမ်မဲ့ဒုက္ခတဲ့ကလေးငယ်တွေကြုံတွေ့ကြရတဲ့ဆုံးရှုံးမှုနဲ့စိတ်ဒဏ်ရာတွေဖြစ်ပါတယ်။သူတို့နားလည်ထားတဲ့တာမန်ဘဝတစ်ခုဟာအခုချိန်မှာလုံးဝပြောင်းလဲသွားပါတယ်။အပေါင်းအသင်းတွေနဲ့မပြောပါနိုင်တော့ဘဲအိမ်ကနေထွက်ပြေးခဲ့ကြရပြီးတော့ဘာမှမရှိတော့တဲ့အခြေအနေမျိုးကိုကြုံကြရတာပါ
။ကလေးငယ်တွေကြုံရတဲ့ဒီလိုစိတ်ဒဏ်ရာတွေဟာလွယ်လွယ်ကူကူနဲ့မေ့ပြဖို့မလွယ်တာကြောင့်ရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးပြဿနာတွေရေရှည်ကြုံရတက်ပြီးငငယ်ရွယ်ရွယ်နဲ့အသက်ဆုံးရှုံးတာတွေဖြစ်နိုင်တယ်လို့လဲဒေါက်တာခါဒီယာကပြောပါတယ
် The more adversity a child experiences in the early part of life the more it's cumulative the more harm the higher risk to their health and their well-being
အသက်ငယ်ငယ်မှာဘေးဒုက္ခဆိုးဆိုးဝါးဝါးကြုံကြရတဲ့ကလေးငယ်တယောက်ဟာအရွယ်ရောက်လာတဲ့အခါမှာစိတ်ပိုင်းရုပ်ပိုင်းကျန်းမာရေးတာမန်လူတွေထက်ပိုပြီးတော့ထိခိုက်ပါတယ်အရွယ်ဆောပြီးတော့တည်တတ်ကြတာတွေရှိပါတယ်ဆိုတော့ငယ်ရွယ်တုန်းမှနာမကျန်ပိုဖြစ်နိုင်ပြီးတော့ငငယ်ရွယ်ရွယ်နဲ့တည်ဆုံးနိုင်ပါတယ
်လန်ဒန်ကင်းကောလိပ်ကျောင်းကလူမှုအတိုင်းဝိုင်းနဲ့စိတ်ကျန်းမာရေးစင်တာတွဲပန်းညွှန်ကြားရေးမှူးပေါင်ပေါက်ကဟန်တာကင်းစလာကလည်းအခုလိုသတိပေးပါတယ
် It's a disorder of memory so you are distressed because of the memories that flood in
မင်းရဲ့ကစင်ကလေးဖြစ်တဲ့ဝေဒနာစိတ်ရောဂါမျိုးဖြစ်နိုင်ပါတယ်။ကိုယ်ကြုံတွေ့ရတဲ့အဖြစ်ဆိုးတွေ၊ပုံရိပ်တွေကအုံနောက်မှတ်ဉာဏ်ထဲမှာပြည့်ရှံပြီးမောကျက်ဖီစီးလာတဲ့အခါစိတ်ရောဂါခံစားရပြီးနာမကျန်းဖြစ်လာနိုင်တာမျိုးပါ။ကိုယ်ကြုံရပြီးနှစ်နှစ်လောက်နေပြီးမှဒါမှမဟုတ်ဒီထက်ပိုအချိန်ကြာပြီးတော့မှတခါတလေကိုယ်လူကြီးဘဝအရွယ်ရောက်ပြီးမှခံစားရတာတွေရှိပါတယ
်။ပြည်ခဲ့တဲ့လပိုင်းတွေအထိပုံမှန်ကြောင်းသွားလှုပ်ရှားပျော်ပါနေကြတဲ့ယူကရိန်းကလေးငယ်တွေဟာအခုတော့ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲတွေရဲ့ကြားမှာအိုးမဲ့အိမ်နဲ့မိရရတဲ့ဘဝတွေကိုဖျက်ဆီးနေကြပါဗျ
စိတ်တန်ရာတွေရဖို့လွယ်ကူပေမဲ့လို့ကုစားဖို့ကတော့ခက်ပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးလို့85နှစ်အကြာအခုလို21ရာစုခေတ်ကြီးထဲမှာစစ်ပွဲတွေကြားပြေးလွှာဒုက္ခရောက်နေကြရလိမ့်မယ်လို့ယူကရိန်းပြည်သူတွေအများအပြားမတွေ့ခဲ့ကြပါဘူးကမ္ဘာစစ်ကာလအတိတ်ကိုပြန်ရောက်နေတယ်လို့ခန်းစားရတယ်လို့ပြောတဲ့အဖွားပက်ဖလီနာကတော့ငြိမ်းချမ်းမှုအမြင်ရပြီးအိမ်ပြန်ခြင်းပြီလို့ပြောပါတယ်
။ No, Kenyans no, yes.
အဲ့ဒီချိန်တုန်းကကျေးရွာတွေနဲ့တိုင်းပြည်အခြေအနေကိုပြန်သတိရမိပါတယ်။1954ခုနှစ်ဟာအင်မတန်ခက်ခဲခဲ့တဲ့အချိန်မှာကျမတို့ကတော့ငြိမ်းချမ်းရေးပဲလူချင်းပါတယ်။စစ်သားတွေကကျမတို့ကိုကာကွယ်ပေးနိုင်တဲ့အခြေအနေအားလုံးအဆင်ပြေပြေနဲ့ငြိမ်းချမ်းရေးရတာလူချင်းပါတယ်။
ယူကရိန်းဒုက္ခသည်အမျိုးသမီးတွေကတော့ငယ်ရွယ်သေးတဲ့သူရဲ့သားသမီးတွေညီတွေနဲ့အတူနေရပြန်ဝင်ရဖို့ယူကရိန်းနိုင်ငံမှာတည်ငြိမ်အေးချမ်းတဲ့အခြေအနေပြန်ဖြစ်လာဖို့နဲ့စစ်ပွဲကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေအမြန်ဆုံးပြန်လည်ကုစားနိုင်ဖို့မျှော်လင့်နေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြုပါရှင်ကျမခင်ဗျာထွေးပါရှင်
အခုတကဆက်ပြီးတော့တင်ပြမှာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာယူကရိန်းဒုက္ခသည်တွေကိုအမေရိကန်ကလက်ခံမှာအခက်အခဲကြုံနေရတဲ့ရုရှားကုန်ပစ္စည်းရောင်းသူတွေစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရက်ကယူကရိန်းဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့ဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့တရားမသိရသေးပါဘူး။ဒါပေမဲ့အလဲအပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်တကျအကူအညီစပေးနေပါတယ်။ House of Bread ဘုရားကျောင်းကတင်းအုပ်ဆရာ Edward Kislyanka က
A system of host
ဒီကိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်။အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖြတ်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ်
။ Sacramento ဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီး Washington, New York, Chicago မှာလည်းနေကြပါတယ်။အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရစ်ယာန်ဘာသာဝင်အများအပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဖနစ်ဆာဟာမာက
After the fall of the Soviet Union,
ပြိုကွဲပြီးတဲ့နောက်ယူကရိန်းနိုင်ငံသားတွေနဲ့ဆိုဗီယက်နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူ100,000လောက်ဖြစ်သွားပြီးတော့ဖျားကျောင်းတွေလုပ်ငန်းတွေတိုးချဲ့ကြရတယ်။အင်အားတော်တော်တောင့်သွားပါလေ
။ Crimea ကျွန်းဆွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။ခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကျန်နေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့Mila Yevpaka
Honestly it's emotional for me.
စိတ်မကောင်းဖြစ်ရပါတယ်။ကျမမမောင်နှစ်ယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနေ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ Sacramento မှာခုကအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားကြောင်းတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်တဲ့သူတွေကိုလန့်ထောက်ပံ့ပေးကြပါရယ်ရွှေပြောင်းအခြေချသူတူဖြစ်တဲ့ Alexandra Jatsenko က
ကြားနေမြင်နေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါရယ်လုံနိုင်တာတစ်ခုတည်းကလည်းအလုံးလုံးပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပတ်စံကူညီရုံးပဲတက်နိုင်ပါရယ
်ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကထွက်ပြေးလာသူ၄သန်းကျော်နေပြီးအများစုဟာအင်းနီးချင်းနိုင်ငံတွေမှာခိုးလုံနေထိုင်နေကြပါရယ်ခင်ဗျာဆန်ဖရန်စစ္စကိုကလစ်တယ်ရုရှားမှာရုရှားယူရစားတောက်ယဉ်ကျေးမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ Riot ဈေးဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းထွက်ကုန်တွေရောင်းချပေမဲ့ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့ Armenian American Vodges Gazayan ကပြောပါတယ်။
A couple people come in asking them I'm telling
you. ဒါကစီးပွားရေးလေကျွန်တော်လည်းဘာတက်နိုင်ပါလဲလို့ပြန်ပြောရပါတယ်။ဆိုင်ကန်းငှားကမီးဖို့ဓာတ်ငွေဖို့ရေဖို့အလုံးပေးရမှာပါဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမလဲလို့စဉ်းစားထားမိပါလေဘသူကကျွန်တော်ကိုပတ်စံပေးမှာလဲကျွန်တော်လည်းဘာမှမတက်နိုင်ပါဘူးစီးပွားရေးကစီးပွားရေးပါပဲ
This is only business nothing
မိုက်ကယ်ဂန်ဂင်ဟာအမေရိကကိုဘီလာရုစ်ကနေပြောင်းရွှေ့ချေချနေထိုင်သူပါသူဟာရုရှားနဲ့ယူကရိန်းနိုင်ငံသားအများအပြားအတွက်ရုရှားစကားပြောခီးသွားအေလန်ညွန်အဖြစ်28နှစ်ကြာလှုပ်ကိုင်ခဲ့သူပ
ါfew months is practically
လုံငယ်လာပိုင်းဒီကလေးကဘာမှမလာကြတော့လုံငန်းအလုံးရက်ဆိုင်ကုန်ပါတယ်ဒီအချိန်မှာကိုဗစ်ကြောင့်ခီးတော့ခက်ခဲသလိုအဆန်မရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူ
းလေတဲ့ရုရှားကစာအုပ်ဆိုင်မှာဆိုရင်လေယူကရိန်းရုရှားဘာသာစာအုပ်တွေအတူတွေ့ရမှာပါဆန်ရှင်အလက်စ်မီရာစကီဟာဆိုရင်ဂျူးမျိုးနွယ်ကဆင်းသက်လာသူရုရှားဦးဖြစ်ပါတယ်သူငယ်စဉ်ကယူကရိန်းမှာ9နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းကလာတဲ့စားတောက်ကုန်စည်9000ကျော်လောက်ရှိပါတယ
်
ပစ္စည်းရှော့ဈေးဝယ်ရတာအရင်ကထက်အချိန်နှစ်ဆောက်ပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရက်ဆိုင်ကုန်တော်ကိုမြင်နေရတော့တက်နေသမျှစူးစမ်းစုဆောင်းနေပါတယ
်ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့လည်းခုကကုန်ပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။ American ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါ။ Volt company လုပ်ငန်းတွချဲ့ရေးဌာနအကြီးကဲ Sarah Ray ကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
။တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာ2နှစ်လောက်ရှိပါပြီ။ဆာဖရန်စစ္စကိုက Bolt Company ကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်တာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလာပိုင်းအတွင်းကုမ္ပဏီထုတ်လွှင့်မှုပိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လုပ်ငန်းငါးရက်ကနေ၄ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအယုံဆိုင်ဆောင်ရွက်မလဲဆိုတာရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုတာတွေရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ချာနေမှာပါ။ဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ
်။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းသိရှာရတာလည်းပိုလွယ်ပါတယ်။ကျွန်မကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်၄ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါရယ်အားလုံးကဒါကိုစိတ်ဝင်စားပါရယ
်ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အလှတ်တော်အမန် Mark Takano ကတပတ်ကို32နာရီသာလောက်ရမယ်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါရယ်32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါရယ်လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါရယ်ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါရယ်
That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နေလန်ပေါင်းစုံဆက်တက်နေပါတယ်မနစ်ကစပိန်မှာ၃နှစ်စံသက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90ကိုဆွဲခဲ့ပါတယ်ခင်ဗျာ
ဦးအောင်ရဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာလူသားအလုံးရဲ့69ရာခိုင်နှုန်းအမတန်အနေရရှိတဲ့လေကိုရှူရှိုက်နေရတယ်လို့ WHO ကပြောပါတယ်။ဘာကြောင့်ပါလဲ။ American နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ် AG ရဲ့အမေကိုကြည့်ရအောင်
ဟုတ်ကဲ့ WHO ကတော့နော်သူ့ရဲ့တာဝန်ကကမ္ဘာမှာရှိတဲ့လူသားတွေကိုနော်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့သတင်းတွေပေးရတယ်ပေးခြင်းအဖြစ်လူသားတွေကျန်းမာရေးစောင့်ရှောက်ပေးတဲ့တာဝန်ရှိထားတာပေါ့နော်အဲ့အရာသူဟာဆန်းသပ်မှုတွေကိုတောက်လျှောက်လုပ်နေခဲ့တာပဲလုပ်နေခဲ့တယ်2005ခုနှစ်ကလည်းဒီလေတုနဲ့ပတ်သက်ပြီးတော့ညွှန်ကြားချက်တွေလုပ်ခဲ့တယ်အဲ့နောက်ပိုင်းမှာလည်းသူဆန်းသပ်ချက်တွေလုပ်ခဲ့တယ်ကနော်9နှစ်လောက်မှချက်ပြီးလုပ်ခဲ့တာနှစ်တိုင်းသူခုနောက်ဆုံးကြောင့်2021ခုနှစ်မှာသူ့ဖို့ data တွေရဲ့ဒီအချက်လက်တွေရလာရလာတော့ဘာတွေ့တယ်လဲဆိုတော့ဟာတကယ်ပဲလေတုညဉ့်ညံ့တာတွေကလူရဲ့ကျန်းမာရေးကိုတကယ်ပဲထိခိုက်တယ်ဆိုတာအေကန်အေကန်သူကသိတာတယ်အခုချိန်က9ချိန်မှနောက် report ပေါ့နော်ထုတ်လိုက်တယ်ထုတ်လိုက်တဲ့အခါမှာသူကပြောပြီးဟာမဖြစ်တော့ဘူးနော်ဒါတွေကတကယ်ပဲထိခိုက်နေပြီဆိုတာထောက်ထားတွေအကုန်လည်းသူကပြလိုက်တာဖြစ်တယ်အဲ့တော့အရေးကြီးတာပေါ့နော်သိတာတော့
အော်သူတို့အရေးကြီးတာကိုတည်လာလို့ပေါ့နော
်စနစ်တွေနီးတွေကလည်းပို့ပြီးတော့ကောင်းလာတယ်လေသူတို့ရတဲ့ဟိုအချက်လက်တွေကလည်းပုံများလာတယ်အရင်တော့ဆိုလို့ရှိရင်တန်းပြည်တွေကလေတုညဉ့်ညံ့နဲ့ပတ်သက်ပြီးတော့တိုင်းတာရေးတွေကအားနည်းခဲ့တယ်နော်အခုဆိုရင်အရင်စသူတို့တိုင်းနဲ့အခုတိုင်းတာဆိုရင်တိုင်းတာမှုအပိုင်းမှာလည်း6ဆောင်းလောက်တိုးလာတယ်ပေါ့နော်အဲ့တော့သူတို့မှပို့ပြီးတော့အချက်လက်ရှိလာတယ
်အခုလို့ပေါ့နော်ဒီ WHO ကနေထောက်တိုက်တဲ့ခါမှာတကယ်ပဲပတ်ဝန်းကျင်မှာရောတကယ်ညဉ့်ညံ့တာတွေကိုတွေ့နေရပါလား
ဟုတ်ကဲ့ညဉ့်ညံ့တာတွေကတော့ရှိနေပါတယ်ဒါပေမဲ့လူတွေကညဉ့်ညံ့နေဆိုတာကိုဟိုလူတနာလူတွေကတိတ်ပြီးတော့ဟိုတတိမထားမိကြဘူးပေါ့နော်ဟိုဖြစ်ရုပ်ဖြစ်စဉ်သဘောမျိုးပဲထင်နေကြတယ်ပေါ့နော်တိတ်လဲလေထဲမှာဆိုတော့မမြင်ရတော့ပေါ့နော်ဟိုတိတ်ပြီးတော့အေးမထားဘူးပေါ့ရေဆိုညဉ့်ညံ့နေတယ်ဆိုမြင်လို့ရတယ်လေလေကြတော့ဟိုလေထဲပျောက်သွားတာပဲဆိုပြီးမြင်အောင်ဒါပေမဲ့တကယ်တကယ်တော့လူဆိုတဲ့သဘောကဒီကအမြဲရှူနေရတာလေအဲ့ဒါကြောင့်မို့လို့တို့အလေးနဲ့ထားပြီးပြောတဲ့သဘောနဲ့လုပ်လိုက်တယ်နောက်ပြီးတော့လည်းထူးခြားတာတွေလည်းရှိပါတယ်ဒီအစီအကံစနဲ့ပတ်သက်ပြီ
းဘလို့ထူးခြားတာလဲနည်းနည်းပြောပြပေးပါ
2021ခုနှစ်မှာ WHO ကနေပြီးတော့တို့သတ်မှတ်ထားတဲ့နှုံးတွေကိုတို့ short ချပလိုက်တယ်ဆိုတဲ့သဘောကခွင့်ပြုထားတဲ့စံနှုန်းတွေ short ချပလိုက်တယ်အထူးသဖြင့်ကဘာမှာပေါ့နော်လေတုညဉ့်ညံ့တဲ့အရာတွေတော့အမျိုးကြီးရှိတယ်ဒါပေမဲ့လူအချို့ကဆလာတာကအမှုံမွားတွေပေါ့အမှုံမွားလေးတွေကလူကိုဒုက္ခဖြစ်စေရဲဆိုတော့အခုသူကအမှုံမွားဆိုရင်နှစ်မျိုးရှိတယ်တိတ်သေးတာလေးက PM2.5 လို့ခေါ်တယ်နော်နှစ်သက်သမမိုက်ခရိုတိတ်တိတိကျကျနည်းနည်းကြည့်တာက PM10 ဆိုတာကတော့10မိုက်ခရိုမီတာရှိတဲ့ဟာပေါ့နော်အမှုံမွားအဲ့ဒါသူတို့ကအဲ့နှစ်သက်သမကရှိတဲ့နော်မိုက်ခရိုမီတာရှိအဲ့ဟာကိုသူတို့ဆိုတဝက်ဖြတ်ချလိုက်တယ်2005ကစံချိန်နဲ့ဆိုရင်2027မှာတဝက်ဖြတ်ချလိုက်တယ်ဆိုတော့ဒီဘောကဟိုတိတ်မထုတ်လွှင့်နေပေါ့နော်နည်းနည်းလေးဒီခြေကိုရောက်တာနဲ့ကျမရုပ်ထိခိုက်နိုင်တယ်လို့ပြောတာပေါ့နော်ထို့အတူပဲ PM10 ကိုလည်းသူတို့ဒီလိုပဲ short ချလိုက်တယ်အဲ့ဒါကတော့သူက PM10 ကတော့လေးပုံတစ်ပုံလောက်ပေါ့နော်သူတို့ short ချလိုက်တယ်နောက်တစ်ချက်ကလည်းသူတို့ဒီမှာထူးခြားတာတစ်ခုကသူကထည့်ပြောလာတာတစ်ခုရှိရပါလဲဆို nitrogen oxideအရင်တော့ nitrogen oxide ကိုထပ်မပြောဘူးပုံမွားတွေပဲလုပ်နေတယ်အခု nitrogen oxide ကပါလဲဆို nitrogen oxide ဆိုတာအခုလူတွေကသိကြတယ်ကဘာမှာအိုဇုန်ဆိုတာဟိုးလေတူထဲမှာရှိတဲ့ဟိုးအမြင့်မှာရှိတဲ့အိုဇုန်ကကောင်းတဲ့အိုဇုန်နေရောင်တွေကနေပြီးတော့လာတာကိုသူကစုပ်ပေးတယ်နော်နေရောင်ကြီးစုပ်ပြီးတော့ကောင်းတယ်ဒါပေမဲ့လူတွေအလုပ်တဲ့အိုဇုန်ကိုဖြစ်စေတဲ့အရာက nitrogen oxide ရှိတယ်အိုဇုန်ဆိုတာ nitrogen oxide ကေနောက်ပြီးတော့အငွေ့ပြန်တော့နော်ဓာတုပစ္စည်းတွေ VOC လို့ခေါ်တာပေါ့နော်အဲ့နှစ်ခုပေါင်းနောက်ပြီးတော့နေရောင်ကြီးရှိရင်အိုဇုန်ဖြစ်တယ်အဲ့တော့အိုဇုန်ဖြစ်စေတဲ့အရာဖြစ်တဲ့ nitrogen oxide ကိုလည်းသူကအဲ့အဆန်းအကြောင်းကိုလည်းသူပြောထားတယ်နော်ဒီတက်မထည့်ရေးထားတယ်အရင်ကမရှိဘူးပေါ့နော်ထည့်ရေးထားတယ
်ထူးခြားတာနှစ်ချက်ကသူတို့ကအမှုံမွားတွေရဲ့ဒီစံနှုန်းကိုသူတို့ short ချပစ်တယ်ပေါ့နော်အရင်တော့ခွင့်ပြုထားတာတွေပို့ပြီး short ပေးလိုက်တယ်ဆိုတော့နောက်တစ်ခုကတော့ nitrogen oxide ပေါ့နော်ဆိုတော့ပထမဆုံးအဲ့အမှုံမွားတွေနဲ့ပတ်သက်ပြီးဘာဖြစ်လို့ short ချပြတ်တာလဲအရင်ပြောပြပေးပ
ါစံနှုန်းကိုမ short လို့ရှိရင်เนาะဒီထွက်တဲ့ခါကြီးအော်ဒါကတော့ခွင့်ပြုထားတာပဲထွက်တော့ဒါပေမဲ့လူတွေရဲ့ကျန်းမာရေးကထိခိုက်နေအခုပြောချင်နှံဆုံး short လိုက်တဲ့သဘောကပါလဲဆိုဟေးနည်းနည်းလေးနဲ့ထွက်တာတော့မှကျန်းမာရေးထိခိုက်တယ်ဒါပြောချင်တဲ့သူတို့ရဲ့သတင်းစကားပေါ့နော်ဒါကိုထောက်ထားရလဲတွေ့နေရနည်းနည်းလေးထိခိုက်တယ်အဲ့တော့အမှုံမွားဆိုတဲ့သဘောကလည်းเนาะလူတွေကအာမာမွားလေးပါအသေးမွားလေးပါဆိုဒုက္ခမပေးဘူးပေါ့နော်ဒါလူတွေပြောဒါပေမဲ့အမှုံမွားရဲ့သဘောကသေးသေးလေးပို့ဒုက္ခပေးနေတယ်ဘာဖြစ်လို့လဲဆိုသေးလို့ရှိရင်အမှုံမွားဆိုတော့ तू ကလူကကိုကိုကိုဟိုကာဝယ်ထားတဲ့စနစ်တွေကိုခန္ဓာကိုယ်မှာရှိတယ်နော်အစုတ်ထဲဝင်သွားတယ်ဆိုအစုတ်မှလည်းအကြီးအရွယ်လေးတွေနော်ရှိတယ်အဲ့ဒါအမှုံလေးတွေစစ်တာဒီအမှုံလေးတွေသေးလို့ရှိရင်အစုတ်ကိုပါဖြတ်သွားဖြတ်သွားပြီးဘယ်လဲရောက်တယ်လဲဆိုတော့သွေးစီးစနစ်ထဲရောက်သွားရောက်သွားလို့ရှိရင်ဟာလာနှလုံးသွေးကြောပိတ်တို့နော်နော်အုံနောက်ထပ်မှရှိတဲ့သွေးစီးစနစ်သွေးကြောပိတ်တွေဖြစ်လာတာပဲနော်အဲ့တော့အဲ့ဒါတွေဖြစ်တယ်အဲ့တော့နှလုံးနောက်ပြီးတော့ နောက်ဒီတိုင်းမှာလည်းအမုံလေးတွေကလည်းကင်ဆာဖြစ်နိုင်တယ်မလို့ချုပ်ဆိုနှာခေါင်းကင်ဆာဖြစ်တယ်เนาะအမုံလေးကပေါက်တိုင်မှုများတယ်ဖြစ်တယ်ဒီအမုံတွေကိစ္စကမသေးဘူးเนาะကမ္ဘာမှာအမုံတွေလည်းများလာတယ်အဲ့ဒါကိုသူပြောချင်တာပေါ့
ဒီ nitrogen oxide နဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပ
ါ nitrogen oxide ဆိုတာကတော့သူကအဓိကပြောမယ်ဆိုရင်တော့လောင်စာတွေနော်လောင်ကျွမ်းခြင်းကနေဖြစ်လာတာကားသွားတဲ့အခါဖြစ်တယ်စီးပွားရေးလုပ်ငန်းတွေလုပ်တယ်ပေါ့နော်ဆက်ယုံနေပါလေကြောင့်လို့ရှိရင်သူတို့မျိုးဆိုဓာတုပစ္စည်းအကုန်လောက်တာတွေမျိုးဆိုဖြစ်သူကလောင်ကျွမ်းရတယ်နော်လောင်ကျွမ်းတဲ့အခါမှာထွက်လာတဲ့အခါမှာ nitrogen oxide တွေထွက်တယ်သူကဘာဖြစ်စီရလဲဆိုတော့ပန်းနာရင်ကျက်ပေါ့နော်တချို့ဆိုရင်ချောင်းနေဆိုးမယ်နော်ဓာတ်မတည့်တာတွေဖြစ်မယ်နော်ခန္ဓာကိုယ်ကဓာတ်မတည့်လို့တုံ့ညံ့တာပေါ့နော်ဒါတွေဖြစ်ကြတယ်အဲ့ nitrogen oxide တွေဟာလူရည်ကြမ်းမှိုင်ထိခိုက်ကြုံမကသေးဘူးကဘာကြီးရဲ့ကြမ်းမှိုင်ကထိခိုက်တယ်လူရည်လုံးတဲ့အိုဆုံးကတော့မကောင်းဘူးဆိုအိုဆုံးကတိတ်ပြီးတော့ဓာတ်ပြည့်တယ်အဲ့တော့အချင်းညို့ပြောလိုက်မယ်ဆိုရင်အိုဆုံးကရှူလိုက်မိတယ်ဆိုရင်ဘာနဲ့တူလဲဆိုတော့လူရည်အသားမှာနေလောင်တယ်လို့ပဲအထဲထဲမှာအဆုတ်ကလောင်သွားတာပဲအိုဆုံးကလူရည်ကြမ်းမှိုင်ကိုအများကြီးထိခိုက်တယ်အဲ့တော့သူကအဲ့ဒီဟာကိုလည်းသူက short ချလိုက်တယ် short ထားလိုက်တာဆိုရင်သူလည်းခုနကလိုပဲပေါ့နော်နေတိကုပပေးမှာဘလောက်မိုက်ခရိုဂရမ်ရှိရမယ်ဆိုရင်နှုံသားနဲ့လုပ်ထားတယ်အဲ့ဒါသူက nitrogen dioxide ပေါ့အရင်တော့က40 2500ကအခုကျတော့သူက10ပဲပြီးတော့တယ်10မိုက်ခရိုဂရမ်ဆိုတော့ဟိုပေါ့နော်၄ပုံတစ်ပုံလောက်ပဲကျန်တော့တာပေါ့နော်တော်တော်ဖြတ်ချလိုက်တာပေါ့
ဒေါက်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်တူဆုံးပါ
တော့ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်းတိုင်းမှာထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE မှာမွေးနေ့လက်ဆောင်ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရဲ့ Facebook လိပ်စာကတော့VOA Burmese News ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူတာယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြံနေပစ်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိသလိုဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောကြားလိုက်ပါတယ်။ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြန်ရက်ဆိုင်ဖို့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုတဲ့အကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့တိုကိုစစ်ရာဇဝတ်ခုံရုံးတင်ဖို့အတွက်ဂျာမနီသမ္မတဖရန့်ခ်ဝေါ်တာစတိုင်းမီယာကတောင်းဆိုလိုက်တယ်လို့သမ္မတစတိုင်းမီယာရဲ့ပြောကြားချက်ကိုကိုးကားပြီးဂျာမနီနိုင်ငံကဒါစပီဂယ်မဂ္ဂဇင်းကဖော်ပြလိုက်ပါတယ်။ရုရှားရဲ့အကြမ်းဖက်တိုက်ခတ်မှုရန်ကိုယူကရိန်းခုခံကာကွယ်ရမှာအထောက်အကူဖြစ်စေဖို့သူ့ရဲ့ S-300 လေကြောင်းရန်ကာကွယ်ရေးစနစ်ကိုယူကရိန်းကိုပေးအပ်ခဲ့တယ်လို့ဆလိုဗက်ကီးယားဝန်ကြီးချုပ်အက်ဒဝတ်ဟေဂါကတောက်ကြနေမှာပြောပါတယ်။ NUG အစိုးရလူခွင့်ဝန်ကြီးဦးအောင်မျိုးမင်းနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဒုတိယအုပ်ချုပ်ရေးအရာရှိတို့ဟာတောက်ကြနေမှာတွေ့ဆုံပြီးမြန်မာနိုင်ငံကလက်ရှိပဋိပက္ခဖြည့်ဆင်းရင်းနဲ့ဒီမိုကရေစီပြန်ထွန်းကားရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ USH ကသတင်းထုတ်ပြန်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကြီးညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ဂူရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.